ဗြိတိရှ်ကိုလိုနီယယ်ဟောင်ကောင်နဲ့ပြည်သူတွေကိုထုတ်ပေးထားတဲ့ BNO လို့ခေါ်တဲ့ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုဆက်လက်အတိအမှတ်ပြုတော့မှာမဟုတ်ဘူးလို့တရုတ်နိုင်ငံကပြောပါတယ
်။此举严重侵犯中国主权。
ဗြိတိန်နိုင်ငံရဲ့လုံဆောင်ချက်ဟာတရုတ်နိုင်ငံရဲ့အထုတ်ကြအာဏာကိုချိုးဖောက်တယ်လို့ဟောင်ကောင်နဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုလည်းဝန်ဆွတ်နေပါတယ်။ဇန်နဝါရီလ31ရက်နေ့ကစလို့ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်ကိုအတိအမှတ်ပြုတော့မှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီချန်းကပြောပါတယ်။ဗြိတိန်နိုင်ငံကဟောင်ကောင်သားများအပြားကိုဗြိတိန်နိုင်ငံရဲ့ဒုတိယတန်းစားနိုင်ငံသားတွေအဖြစ်သွတ်သွင်းမှုကြိုးပမ်းနေတယ်လို့လည်းတရုတ်ပြောခွင့်ရဇော်လီချန်းကပြောပါတယ်။တရုတ်ကဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှိမ့်နှင်းပြီးမှဗြိတိန်နိုင်ငံကဟောင်ကောင်နေပြည်သူအများအပြားကိုခုံလုံးွဲပေးမယ်လို့ကတိပေးထားတာဖြစ်ပါတယ်။ BNO အစီအစဉ်အရဟောင်ကောင်နေလူပေါင်း 9.4 သန်းကဗြိတိန်နိုင်ငံမှာနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်၅နှစ်ကြာရရှိမှာဖြစ်ပြီးအဲ့ဒီနောက်မှာနိုင်ငံသားလျှောက်ထားနိုင်မှာဖြစ်ပါတယ်။အခုလိုတရုတ်ဘက်က BNO ကိုအတိအမှတ်မပြုတော့ကြောင်းကြေညာချက်ကိုဗြိတိန်နိုင်ငံအနေနဲ့မကြည်မနက်ဖြစ်မိပေမဲ့အော်ဂျင်းတော့မဖြစ်မိဘူးဆိုပြီးဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ BNO အစင်တန်းရရှိထားတဲ့သူတွေအနေနဲ့ဗြိတိန်နိုင်ငံမှာလာရောက်နေထိုင်အလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ကိုရရှိနေပြီဖြစ်ကြောင်းနဲ့လာရောက်ချိန်ချမဲ့သူတွေကိုကြိုးစားသွားမယ်လို့လည်းဗြိတိန်နိုင်ငံကပြောပါတယ်ခင်ဗျ။